ဂါဇာမှာပြန်ပြီးဆွဲဖမ်းထားတဲ့သူတွေထဲအသက်၄နှစ်အရွယ်အစ္စရေးနယ်အမေရိကန်ခလီမာလီတူအပါဝင်ဒဇဂန်၁၈ဦးကိုဟားမတ်စ်ဘက်ကနေပြီးတော့ပြန်လွှတ်ပေးခဲ့တယ်လို့အစ္စရေးကနေပြီးတော့ပြောပါတယ်။အဲဒီခလီရဲ့မိဘ၂ဦးကတော့အစ္စရေးတောင်ပိုင်းကိုဟားမတ်စ်တို့ဝင်ရောက်တိုက်ခိုက်ဆင်မှာအဲဒီခလီငယ်ရှိမှပဲတပ်ဖြတ်ခံခဲ့ရတယ်လို့အမေရိကန်သမ္မတကပြောခဲ့ပါတယ်။ဒဇဂန်တွေကိုဟားမတ်စ်ကပြန်လွှတ်ပေးနေတဲ့၃ရက်မြောက်နေ့မှာပဲအစ္စရေးနိုင်ငံသား၁၄ဦးနဲ့တခြားနိုင်ငံသား၃ဦးတို့ကိုဟားမတ်စ်ကနေပြီးတော့ ICRC နိုင်ငံကကြက်ချင်းတွေအတင်းကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ပုံမှန်ဆွဲချက်အမျိုးမျိုးနဲ့အစ္စရေးမှာဖမ်းဆီးထောင်ချခံရတဲ့ပါလက်စတိုင်းတွေကိုအစ္စရေးကလွှတ်ပေးပြီးတော့အပြန်အလှန်အဖြစ်တော့ဟားမတ်စ်ကလည်းဖမ်းထားတဲ့ဒဇဂန်တွေကိုပြန်လွှတ်ပေးနေတာပါ။ဂါဇာကမ်းမြောင်ဒေသမှာဟားမတ်စ်စစ်သွေးကြွတွေကိုအစ္စရေးစစ်ဆင်မှု၄ရက်ကြာယာယီရဆိုင်ထားတဲ့ကာလအတွင်းဒဇဂန်တွေပြန်လွှတ်လာမှုအခြေအနေနဲ့ပတ်သက်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကိုသူစကားထပ်ပြောမှုရှိတယ်လို့အမေရိကန်သမ္မတကလည်းပြောပါတယ်။အခုလွတ်လာတဲ့အစ္စရေးနယ်အမေရိကန်ခလီမာလီအပြင်ဟားမတ်စ်ကဖမ်းထားတဲ့ထဲမှာအမေရိကန်နိုင်ငံသားနောက်ထပ်10ဦးနဲ့အမေရိကန်မြေတမ်းနေထိုင်ခွင့်ကတ်ကန်ဆောင်သူနိုင်ငံသားတူတို့ကိုဟားမတ်စ်ကဖမ်းထားလို့မယ်လို့အင်မီရိုအမျိုးသားလူမျိုးရေးကြံပေးဂျက်ဆူလီဗန်က EBC သတင်းဌာနကိုပြောခဲ့ပါတယ်။